ကျမဆုမွန်ပါရှင်လူလူကြားမှာကူးစက်မြဲကပ်ရောဂါလက္ခဏာပြလာသူတွေများပြလာတဲ့အတွက် isolation center တွေတိုးချဲ့ထားရှိပြီးတိကျခွဲစောင့်ရှောက်လာနေတဲ့အကြောင်းပြောပြပေးကြပါတယ်မြန်မာနိုင်ငံတဝန်းမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့ COVID-19 လူနာ1000ကျော်နဲ့သေဆုံးသူက200ကျော်ရှိလာတဲ့အချိန်မှာရန်ကုန်တိုင်းဟာပြည်တွင်းကူးစက်မှုအများဆုံးတိုင်းတစ်ခုဖြစ်လာနေတာပါလူလူကြားမှာအနံ့ပြောက်တာလိုမျိုးကိုဗစ် -19 ရောဂါလက္ခဏာပြသူတွေများပြလာတဲ့အတွက်သူတို့ကိုခွဲခြားနေထိုင်စေမဲ့ isolation center တွေမြို့နယ်တိုင်းလိုလိုမှာထားရှိလာနေပါတယ်။ဒီရက်ပိုင်းအတွင်းမှာကိုအခမဲ့ဖျားနာကူဆေးကန်းတွေနဲ့လာပြသူတွေမှာအနံ့ပြောက်သူတွေများပြလာပြီးဒီထဲကမှပိုးတွေ့ရှိသူတွေလည်းပေါ်လာတဲ့အတွက် isolation center တွေထားပြီးစောင့်ရှောက်စစ်ဆေးနေပါတယ်လို့အခမဲ့ဖျားနာကူဆေးကန်းတာဝန်ကဒေါက်တာကျော်မင်းထွန်းကလက်ရှိအခြေအနေပြောပြပါတယ်
။အနံ့မရတဲ့သူကလေဒီနေ့ဆိုရင်ကျွန်တော်တာဝန်က80ကျော်တယ်။ဒီမှာအနံ့မရတဲ့လူကြီးပဲလာကြတဲ့နှုံးထားလေတဝက်ကျော်တယ်သုံးပုံနှစ်ပုံရှိတယ်။ဟာလိုက်အနံ့မရအနံ့မရအနံ့မရအဲ့လိုရှိရပါတော့။အဲ့တော့ကျွန်တော်တို့ခွဲလိုက်တယ်။စိုးရင်အနေထားမျိုးလားသောမယောဂခံတစ်ခုရှိလာအိမ်မှာမိသားစုဝင်တွေအများကြီးရှိတာခွဲထုတ်လိုက်တယ်ဘောဆိုအဲ့ဒီနေရာမှာခဏကြာကြီးနားဖို့တိချခွဲနေဖို့နေရာပုံတယ်မတ်မှတ်ပြီးတော့အဲ့တော့အနည်းဆုံးကျွန်တော်20နဲ့50ကြာမှာကျွန်တော်အဲ့ဒီမြို့နယ်မှာပဲတတ်မှတ်ထားပါတော့ဆွတ်မယူခင်အဲ့ကြာမှာအိမ်မှာခဏထားမယ်ပေါ့နော်နှစ်ပတ်တော့အနည်းဆုံးတူနေရမယ်တဘောရှိတယ်အိမ်မှာလေ
မိမိကိုမိမိ COVID-19 ယောဂလက္ခဏာရှိတယ်လို့တန်ရရှိတဲ့သူတွေအနေနဲ့လဲဆေးကန်းလာပြပြီးနေအိမ်ကိုပြန်လို့မဖြစ်တဲ့အခြေအနေကြုံလာရမယ်ဆိုရင်isolation center မှာတခါတည်းတိကျခွဲနေထိုင်နိုင်အောင်ကြိုတင်ပြင်ဆင်လာကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ်
။တခါတည်းစီကန်းလာမယ်ဆိုရင်တခါတည်းကိုယ့်ဘက်က backup plan အနေနဲ့14ရက်စာတခါတည်းအထုတ်ထုတ်ပြီးပဲစားပါပေါ့နော်။အဲမလာခင်ကျွန်တော်တို့အရင် community drug နဲ့ရန်ကုန်တော့ patient မှာတောင်းငန်းဖုန်းနေရှိတယ်။အဲသူ့မျိုးနဲ့သူပဲလက်ခံတာ ਨੇ ကျော်ပြီးလက်မခံဘူးပေါ့နော်။အခုကတောင်းမှုဆိုတောင်းမှုပဲလက်ခံတယ်။ဒီ line တိုင်းဆို line တိုင်းပဲလက်ခံတယ်ပေါ့နော်။အေးဆောင်ချင်တော့ကောင်းအကုန်လုံးအဆောက်အုံပေါ့နော်။ဒီရေခွက်အဆောက်အုံလုံးတက်လာမယ်။ကျွန်တော်ဟိုဘက်မှာနေရာထိုင်ခင်းမဲ့လုပ်ပေးမယ်။ပြီးအစားတောက်ကတော့ကျွန်တော်တို့လက်ရှိတော့အဲကျွေးမှာပါအစားတော့ကတော့ပုံမှန်ကွန်တင်းဆိုက်လေးကျွေးရဆိုတော့လေလူနာတိုင်းကတော့ကျွန်တော်ဒီ isolation ပို့ပါမလို့ခုနအိမ်မှာနေလို့ရတဲ့လူပြန်ခိုင်းပြီးနားခိုင်းမယ်တော့ဆောင်းနဲ့ရှောင်းလေးပေးမယ်တို့လေကျွန်တော်စီစဉ်ပေးမယ
် COVID-19 လက္ခဏာပြတဲ့လူနာများလာတဲ့မြို့နယ်တစ်ခုဖြစ်တဲ့သင်္ကန်းညွန့်မြို့နယ်မှာလည်း isolation center ထားဖို့ဝိုင်းဝန်းစီစဉ်နေကြပါတယ်လို့စေတနာဝင်တဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ်
အခုနောက်ပိုင်းကျွန်တော်တို့ဒီ COVID-19 ရဲ့အဓိကလက္ခဏာပေါ့နော် cardinal sign ပေါ့လေအဓိကလက္ခဏာအနေနဲ့ကအဲ့အနံ့ပြောက်တာဖြစ်နေတာပေါ့လေဆိုတော့ဒါကြောင့်မို့ကျွန်တော်ကဒီအနံ့ပြောက်တယ်ဆိုတဲ့လူတော်များများကိုဟိုလိုအပ်လို့ကျွန်တော်တို့ isolation center အနေနဲ့ထားနိုင်အောင်ပေါ့လေဒီအနံ့မရတဲ့လူတွေအတွက်တည်ထောင်ထားဖို့ကတော့အစီအစဉ်တွေကျွန်တော်လုပ်နေပါတယ်ဒီကြောင်တိုင်းဒေသကြီးအနေနဲ့လည်းစီစဉ်တာရှိတယ်ကျွန်တော်တို့မြို့နယ်အနေနဲ့နေရဲဟိုအကုတ်ပေါ့ပေါ့လေကျွန်တော်တို့ဒီတိုင်းကျမိုက်ဦးစီးဌာနရဲ့ဒါညွှန်ကြားမှုနဲ့ပေါ့နော်အဲနောက်3-4ရက်လောက်ဆိုရင်တော့60-90%လောက်ထားလို့ရမယ့် center တစ်ခုပေါ့လေ
ဒီလိုမျိုးတိချခွဲနေထိုင်မှုလိုအပ်လာတဲ့သူတွေမိမိနေထိုင်တဲ့ပတ်ဝန်းကျင်မိသားစုနဲ့လုပ်ငန်းခွင်ထဲမှာရှိလာရင်လည်းသူတို့ကိုခွဲခြားဆက်ဆံခြင်းမရှိဘဲအားပေးနှစ်သိမ့်ကြပါလို့ဒေါက်တာကျော်စွာဦးကမြစ်တာရက်ခံပါတယ်
။အကယ်ဒီအနမ်းပြောက်တဲ့လူရှိတယ်ဆိုရင်ပေါ့နော်မိသားစုဝင်နဲ့သူ့ခွဲခြားဆက်ဆံတာမလုပ်ဘဲနဲ့တက်နိုင်တော့သူ့ကိုဒီပံ့ပိုးကူညီပြီးတော့ဟိုဆေးကုနိုင်အောင်ဟုတ်ကဲ့နော်ဆက်သွယ်ပေးတာတို့နော်ဆေးကန်းပို့ပေးတာတို့အဖီဘာကလင်းနစ်ပို့ပေးတာတို့ဒါမှမဟုတ်ဒီကောစင်တာတွေဒါမှမဟုတ်သက်ဆိုင်ရာကိုအကြောင်းကြားပေးတာတို့ကျွန်တော်လုပ်စီခြင်းပါတယ်ဗျ။အဲပဝင်းကျင်တဲ့လူတွေတွေ့ရင်လည်းဖေးမစီခြင်းပါတယ်။ဟိုခွဲခြားဆက်ဆံတာတွေမလုပ်စီခြင်းပါဘူးဗျ။နောက်တစ်ခုကလည်းအဲ့လိုဟိုလက္ခဏာပြတဲ့လူတွေအနေနဲ့ကလည်းအခြားလူကိုငဲညာတဲ့အနေနဲ့ရှောက်သွားတာမျိုးမလုပ်ပါနဲ့ပေါ့နော်။ဟို mask ကိုတော့မဖြစ်မနေတက်စီခြင်းပါလေ
။အခုချိန်မှာတော့ဖျားနာကူဆေးကန်းတွေမှာနေစဉ်လိုဆေးလာကူတဲ့သူတွေများပြားလာတဲ့အတွက်fever clinic တွေကိုရတိုးဖွင့်လာနေပါတယ်ဆေးပညာရှင်တွေဆရာဝန်တွေဘက်ကလည်း NIRI ဆေးကုသစောင့်ရှောက်မှုတွေလှုပ်ဆောင်ပေးနေပြီးစေတနာဝန်ထမ်းတွေရဲ့အကူအညီဟာအရေးပေါ်လိုအပ်နေပါတယ်လို့ဆရာဝန်တွေကပြောပါတယ်ရှင်ကျွန်မဆုမမ